ရှိတော်ဆောင်နိုင်ငံများဖွဲ့အာဆီယံလက်တော်ဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံအနေနဲ့အလဲကျသဒ္ဒန်တွင်မျက်များတက်တာလှုပ်ဆောင်မယ်လို့ယုံကြည်တဲ့အကြောင်းအာနာသိန်းစစ်ကောင်စီပြောခွင့်ရကဒီကနေ့သတင်းစာရှင်းလင်းပွဲတွင်ပြောသွားပါရယ်ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ပြီးခဲ့တဲ့သတင်းဘက်ကမြန်မာနိုင်ငံကိုလာခဲ့တဲ့ခီးစဉ်ကနေရလတ်ကောင်းနေထွက်ခဲ့တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကဆိုပါရယ်မြန်မာနိုင်ငံပေါ်နိုင်ငံတကာကဖိအားပေးတာရောကြမသွားသေးပေမဲ့အဲ့ဒီဖိအားတွေကိုအလျှော့ပေးသွားမှာမဟုတ်ဘူးလို့လည်းဗိုလ်ချုပ်စော်မင်းထွန်းကပြောပါရယ်ဝင်းကျောင်းဆိုင်ရဲ့မြန်မာခီးစဉ်ကနေရလတ်ကောင်းတွေထွက်ခဲ့တယ်လို့စစ်ကောင်စီဘက်ကပြောပေမဲ့ဒီခီးစဉ်နဲ့ပတ်သက်ပြီးအာဆီယံဖွဲ့ဝင်နိုင်ငံတို့ကဝေဖန်ပြောဆိုထားပါတယ်။ဝင်းကျောင်းဆိုင်ရဲ့မြန်မာခီးစဉ်အပေါ်စစ်ကောင်စီကိုဒေတာတွေမှအတိမတ်ပြုတာဖြစ်တယ်လို့မြင်သွားနိုင်တယ်ဆိုပြီးအာဆီယံဖွဲ့ဝင်နိုင်ငံတို့ကြားမှာဆွေးမှုရှိတယ်လို့မလေးရှားနိုင်ငံသားရဲ့ဝန်ကြီးကတာတာပရီနေမှာပဲပြောခဲ့ပါတယ်။သူ့ရဲ့ခီးစဉ်ပေါ်မြန်မာစစ်ဘက်ကိုအတိမတ်ပြုမှုတစ်ခုအဖြစ်မြင်ကြတာဒါမှမဟုတ်အဲ့လိုအသေးပဲဖွင့်ကြတာတွေရှိတဲ့အတွက်ဒီခီးစဉ်ကိုမသွားခဲ့သင့်ဘူးလို့မြင်ကြသူတွေရှိပါတယ်ဆိုပြီးမလေးရှားနိုင်ငံသားရဲ့ဝန်ကြီးဆိုင်ဖူရီအဗ်ဒူလာကစာတပ်ရင်းနောက်ပိုင်းမှာတရင်တွေကိုပြောခဲ့ပါတယ်ကုလသမဂ္ဂဒွင်းမှုချိုးရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေစာကလည်းဝန်ကြီးချုပ်ဟွန်ဆန်နဲ့ပြီးခဲ့တဲ့ရက်ပိုင်းကပဲအွန်လိုင်းမှာတွေ့ဆုံဆွေးနွေးခြင်းကမြန်မာနိုင်ငံမှာအကြမ်းတွေပိုဆိုးမလာအောင်ကူညီဖြေရှင်းဖို့နိုင်ငံတကာတိုင်ဝန်ရဲ့အားထုတ်တိုးပွားမှုတွေကိုအာဆီယံအနေနဲ့ပူးပေါင်းဆောင်ရွက်ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကိုတိုက်တွန်းခဲ့ပါတယ်